မြန်မာနိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂအထူးကိုယ်စားလှယ် Miss Yang Hee လေးဟာခရီးစဉ်ဒုတိယနေ့မှာတော့အင်းစိန်အကျဉ်းထောင်ကိုသွားရောက်လေ့လာပြီးမြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်နဲ့လည်းတွေ့ဆုံခဲ့ပါတယ်။ကုလသမဂ္ဂအထူးကိုယ်စားလှယ်အဖြစ်မြန်မာနိုင်ငံကိုတတိယအကြိမ်မြောက်ရောက်လာတဲ့ Miss Yang Hee လေးဟာလူ့အခွင့်အရေးကိစ္စတွေအပြင်ရွေးကောက်ပွဲနဲ့ပတ်သက်ပြီးလိုက်လံဆွေးနွေးမှုတွေလှုပ်ဆောင်နေတာပါ။အပြည့်စုံကိုတော့ရန်ကုန်က VOA သတင်းထောက်မတ်တင်ကြီးလေးကပြောပြပေးပါမယ်
။ဟုတ်ကဲ့ပါရှင်။ကုလသမဂ္ဂအထူးကိုယ်စားလှယ်မစ္စယဟီလီရဲ့ခရီးစဉ်ဒုတိယနေ့မှာမြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ရုံးကိုသွားရောက်တွေ့ဆုံခဲ့ပါတယ်။ဒီတစ်ကြိမ်တွေ့ဆုံမှုဟာမစ္စယဟီလီနဲ့မြန်မာအမျိုးသားလူ့အခွင့်အရေးကော်မရှင်တို့ရဲ့တတိယအကြိမ်တွေ့ဆုံမှုဖြစ်ပြီးမစ္စယဟီလီကနေရာမြေကိစ္စနဲ့အကျဉ်းထောင်ကိစ္စတွေမေးမြန်းသွားခဲ့တယ်လို့ဥက္ကဋ္ဌဦးဝေမရာကပြောပါတယ်
။နေရာမြေသိမ်းတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ဘယ်လိုဆောင်ရွက်လဲဆိုတာလေးကိုသူကမေးပါတယ်။အဲ့တော့ကျွန်တော်တို့အနေနဲ့အသေးစိတ်တော့ရှင်းရှင်းပြောကြားပါတယ်လေ။နောက်တစ်ခါကျွန်တော်တို့ဒီထောင်းလေးစစ်စစ်တာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အကြံပြုချက်တွေရှိတော့ဒီအကြံပြုချက်တွေကိုဟောနော်ဒီသက်ဆိုင်ရာဌာနကနေပြီးတော့ဘလောက်တိုင်းကြာဒီဆောင်ရွက်ပြီးပြီလဲဆိုတာလည်းမေးပါလေ။
ညနေပိုင်းမှာတော့မြန်မာငင်းချင်းစင်တာကိုသွားရောက်ခဲ့ပြီးပဋိပက္ခအလွန်ပြန်လဲထူထောင်ရေးကိုအလေးပေးတဲ့မိခွန်းနေမိမြန်သွားခဲ့တယ်လို့မြန်မာငင်းချင်းစင်တာကဥညိုအောင်မြင့်ကပြောပါတယ်
။ကျွန်တော်ပြစ်ခရစေးပြီးသွားတဲ့အခါမှာဒီကျွန်တော်တို့ဒီဒီပေါ့နော်ဒီလူတွေကိုဒုက္ခပေးနေတဲ့ကျွန်တော်တို့မြေမြုပ်မိုင်းကိစ္စအဲဆောင်ရွက်မှုအခြေအနေနောက်တစ်ခါနိုင်ငံတကာအနေနဲ့ဘယ်လိုပံ့ပိုးကူညီရမလဲနောက်တစ်ခါတိုင်းဒေသတွေနဲ့ကျွန်တော်တို့နေမြေတွေမှာပြည်ပကနေမြေတွေမှာဒီပြည်ပကအလွန်မှာကျွန်တော်တို့တိုင်းပြည်ကိုဘယ်လိုပြန်ထူထောင်မလဲဆိုတဲ့အချက်လက်တွေပဲအဓိကအသုတ်ဝင်စိတ်ဝင်စားနေမြန်ပါတယ်ခင်ဗျာ
ဒါအပြင်အမျိုးသားဒီမိုကရေစီခေါင်းဆောင်ထောအောင်ဆန်းစုကြည်နဲ့လည်းနေအိမ်မှာတွေ့ဆုံခဲ့တယ်လို့သိရပါဗျ။ခရီးစဉ်ဒုတိယနေ့ဩဂတ်စ်လ4ရက်နေ့မနက်ပိုင်းမှာအင်းစိန်အချင်းထောင်ကိုလည်းသွားရောက်လည်လာခဲ့ပါဗျ။တစ်ဆက်တည်းမှာပဲမနေ့ကဩဂတ်စ်လ3ရက်နေ့မှာတွေ့ဆုံခဲ့တဲ့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအတင်းကကိုဘူကြီးကတော့
ကျွန်တော်ကတော့အချင်းထောင်ဥပဒေကိုဒီအစိုးရဘက်နဲ့ပြန်ချဆွေးနွေးဖို့ဒီအချင်းထောင်ဥပဒေကဖြစ်နေတဲ့အချင်းထောင်ဥပဒေမဟုတ်ဘူး။ဒီအတွက်တရှိနိုင်ငံရေးအခြေအနေနဲ့ပေါ်ဝင်နေနိုင်ငံတွေရဲ့အခြေအနေအခုကတော့ကချမှတ်ထားတဲ့ဈေးငွေစီကံဒရီနဲ့အညီအကျဉ်းထောင်ဥပဒေကိုပြန်ဆွဲဖို့ဆိုတာကိုအစိုးရကိုတိုက်တွန်းဖို့ကျွန်တော်တို့ကြိုးဆိုဆွေးနွေးကြတာရှိပါတယ်
။ခီးစဉ်ပထမနေ့မှာအရက်ဖက်အဖွဲ့အစည်းတော်တော်များများနဲ့တွေ့ဆုံခဲ့ရတာကရွေးကောက်ပွဲနဲ့ပတ်သက်ပြီးမစ္စယဟီလီနဲ့ဆွေးနွေးခဲ့တယ်လို့88မျိုးဆက်နဲ့ပွင့်လင်းလူအဖွဲ့အစည်းကကိုမြအေးကအခုလိုပြောပါတယ်
။ရွေးကောက်ပွဲဟာဒီ free affair ဖြစ်နိုင်ပြီမဖြစ်နိုင်ဘူးဆိုတဲ့အခြေအနေလေးအမဗိုလ်တာလေးစက်ပတ်သက်ပြီးအခုဒီမက်ဆီအမှောင်ရမှုတွေဆိုတဲ့အခြေအနေနဲ့ပတ်သက်ပြီးအဲ့ဒါလည်းပြောပြပါတယ်။ဟိုအရက်ကတ်တဲ့ခါမှာပြန်ပြင်မှုဆိုကျွန်တော်ထင်တယ်ဗျအချင်းရမလုံလောက်ဘူးနဲ့မလွယ်တော့လောက်ဘူး။မက်ဆီနေရမှားရင်းနေရတော်တော်လေးကိုမှားရင်းနေဆိုတာအတန်ဒီပေါင်းဆိုနဲ့ကြားနေရတယ်ဗျာ။ဟောအဲ့ဒီဟာအခြေအနေလို့ကျွန်တော်တို့ပြောပြခဲ့လိုက်တယ်
။မစ္စယဟီလီဟာတတိလလက်ခွင့်နဲ့ဆိုင်တဲ့အကြောင်းအရာတွေဆွေးနွေးဖို့အတွက်ပြည်တွင်းသတင်းထောက်အချို့နဲ့လည်းတွေ့ဆုံခဲ့ပါသေးတယ်။တွားရောက်တွေ့ဆုံခဲ့တဲ့စာနယ်ဇင်းကောက်စီကကိုမြင့်ကျော်ကတော့တရင်းနောက်တွေအပေါ်တရားစွဲဆိုမှုတွေနဲ့ပတ်သက်ပြီးတင်ပြဆွေးနွေးခဲ့တယ်လို့အခုလို့ပြောပါတယ်
။တရင်းမီဒီယာဥပဒေနဲ့စွဲနေပြန်ဖြစ်စေဟိုတကယ်စွဲတဲ့စွဲထိုက်တဲ့ပမာဏနဲ့ဟို7ရောက်လုံးစွဲတာတော့9ရောက်လုံးစွဲတာတော့အဲ့ဒီကိစ္စမျိုးတွေကချိန်ချောင်းမှုတွေဖြစ်စေတယ်ပေါ့နော်။မီဒီယာလုံးကိုင်းဝန်တော့မှုဖို့ဖြစ်ပြီးတော့ရတန်းအောင်ကြိုးစားတဲ့သဘောမျိုးတွေဖြစ်တယ်ပေါ့နော်။အဲ့ဒါတွေကနောက်ဆိုလွတ်လပ်ရေးသားဖို့အတွက်မဝန်မီရတဲ့စိုးရိမ်မှုတွေဖြစ်စေတယ်ပေါ့။
ခီးစဉ်နောက်ဆုံးနေ့ဩဂတ်စ်လ9ရက်နေ့ညနေပိုင်းမှာသတင်းစာရှင်းလင်းပွဲတစ်ရက်ကျင်းပသွားဖို့လည်းရှိပါတယ်။မစ္စယဟီလီဟာဒီခီးစဉ်ကနေရရှိတဲ့တွေ့ရှိချက်တွေကိုအောက်တိုဘာလမှာကျင်းပမယ်ကုလသမဂ္ဂအထွေထွေညီလာခံမှာတင်ပြသွားမှာလည်းဖြစ်ပါတယ်ရှင်။